ယူကရိန်းနိုင်ငံခရီးမီးယားဒေသမှာတနင်္ဂနွေနေ့ကျရင်လုံမဲ့လူထုဆန္ဒခံရပွဲရလဒ်ကိုအတိမတ်မပြုဖို့ကမ္ဘာနိုင်ငံတွေကိုတိုက်တွန်းထားတဲ့ကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်တရက်ကိုရုရှားနိုင်ငံကဗီတိုသုံးပယ်ချလိုက်ပါတယ်။စနေနေ့ကလူမျိုးရေးကောင်စီဖွဲ့ဝင်နိုင်ငံတွေအကြားမဲခွဲဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့တာရုရှားတနိုင်ငံနဲ့ဖြစ်ပြီးတရုတ်ကမဲမပေးဘဲနေခဲ့ပါတယ်။တခြားအဖွဲ့ဝင်7နိုင်ငံကတော့ထောက်ခံခဲ့ကြပါတယ်။တနင်္ဂနွေနေ့လုံမဲ့ခရီးမီးယားဆန္ဒခံရပွဲဟာတရားဝင်မှုမရှိဘူးလို့ဒီဆုံးဖြတ်ချက်ကနေကြေညာခြင်းအဖြစ်ယူကရိန်းပိုင်နက်နယ်မြေခိုင်မာမှုကိုအတည်ပြုပေးမှာဖြစ်ပါတယ်။တရုတ်ကမဲမပေးဘဲနေခဲ့တာကြောင့်ခရီးမီးယားလူထုဆန္ဒခံရပွဲကိုထောက်ခံတာရုရှားတနိုင်ငံနဲ့ပဲဖြစ်သွားပါပြီ။ဒီအတောအတွင်းမှာပဲယူကရိန်းနိုင်ငံရှေ့ပိုင်းကိုရုရှားကကျူးကျော်တာဟာကြီးမားတဲ့အကျိုးဆက်တွေကိုဖြစ်စေပြီးအမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်ကနေပြင်းထန်တဲ့တုံ့ပြန်မှုနဲ့ရင်ဆိုင်ရနိုင်တယ်လို့ American Republican ထက်လွတ်တော်အမတ် John McCain ကပြောလိုက်ပါတယ်။ယူကရိန်းယာယီစုအဖွဲ့ခေါင်းဆောင်တွေအတိုက်အခံတွေနဲ့တွေ့ဆုံဖို့အမေရိကန်ထက်လွတ်တော်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ယူကရိန်းမှာရောက်နေပြီးမစ္စတာမက်ကိန်းကကီယက်မြို့တော်ကနေပြောခဲ့တာပါ။ရုရှားတပ်ဖွဲ့တွေယူကရိန်းအရှေ့ပိုင်းနယ်စပ်နားအထိကပ်ပြီးစီးရီးလေ့ကျင့်နေတယ်ဆိုတဲ့သတင်းတွေပေါ်သူအထူးပဲစိုးရိမ်မိတယ်လို့ဂျွန်မက်ကိန်းကပြောပါတယ်။